ထိုင်းနိုင်ငံရဲ့အကျဉ်းထောင်အသီးသီးနဲ့လူဝင်မှုကြီးကြပ်ရေးအချုပ်တွေမှာပြစ်ဒဏ်ကျခံရပြီးလွတ်ရပ်ရှိတဲ့မြန်မာနိုင်ငံသားတွေကိုထိုင်းမြန်မာနယ်စပ်တပ်ပီနဲ့မဲဆောက်ကနေမြန်မာနိုင်ငံမြဝတီဘက်ကိုအပတ်စဉ်လွှဲပြောင်းပေးခဲ့ရမှာဧပြီလ28ရက်နေ့ကတော့မြန်မာနိုင်ငံသား246ယောက်ကိုထိုင်းဘက်ကပြန်လွှဲပြောင်းပေးခဲ့တယ်ဆိုပြီးမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်
။ဒီနေ့လာပုံသူစနစ်နေ့ပြန်စီတော်ပြန်အစီအစဉ်ကဒီနေ့ဧပြီလ28ရက်နေ့မှာ146ယောက်ယောက်ျားလေး161ယောက်နဲ့နှိမ့်ကလေး85ယောက်ပြန်ခဲ့တယ်။ဘာတနင်္လာနေ့ပုံသူကထိုင်းနိုင်ငံအချုပ်တွေထောင်နေတဲ့နေလူရဲစုလို့ပြန်တဲ့သူတိုင်းအချင်းထောင်အချုပ်ထောင်တွေကနေလူရဲစီလို့ပြန်ကြပြီးများပါတယ်။ပြီးခဲ့တဲ့2021ဩဂုတ်လဆက်ပြီးတော့ဒီနေ့2022ဧပြီလ28ရက်နေ့ဒီထိုင်းနိုင်ငံကနေမြန်မာနိုင်ငံကိုနေရာပြန်ပြီးတော့ပြန်ပေါ့32,208ယောက်နေရာပြန်ပြီးတော့ပြန်ခဲ့ကြတယ
်အပတ်စဉ်နေရာပြန်ပို့နေရမှာတင်းလာနေတဲ့ဗုဒ္ဓဘုရားတွေမှာတော့အကျဉ်းထောင်အသီးသီးကလွတ်ရပ်ရှိတဲ့မြန်မာတွေကိုပြန်ပို့ပေးနေတာဖြစ်ပါတယ်စနေနေ့မှာတော့လွတ်ရပ်ရှိသူတွေအပြင်မဲဆောက်မြို့မှာရှိတဲ့ရိုးရိုးနေရာပြန်သူတွေကိုပါပြန်ပို့တာဖြစ်ပါတယ်တပ်ပီနယ်ဟာထိုင်းမြန်မာနယ်စပ်ဖြစ်တာကြောင့်မြန်မာနိုင်ငံဘက်ကအထောက်ထားမဲ့တွေအစုလိုက်အပြုံလိုက်နေ့စဉ်ဝင်ရောက်လာနေတာပါဒီအတွက်မြန်မာတွေအစုလိုက်အပြုံလိုက်ဖမ်းဆီးမိတဲ့အခါမှာအချုပ်စခန်းတွေအလုံလောက်မရှိတာတွေကြောင့်သူတို့ကို45ရက်ပြစ်ဒဏ်ချပြီးတာနဲ့ blacklist ဖြစ်သတ်မှတ်ပြီးနေရက်ကိုအမြန်ပြန်ပို့နေတယ်လို့လည်းဦးမိုးကျိုးကပြောပါတယ
်ရဲအချုပ်ခန်းစခန်းတွေကနေပြန်လွတ်လာတဲ့လူတွေကတပ်စီနယ်မှာရှိဝါကျောက်ရဲစခန်းတွေဆိုပြည့်ကျန်နေလို့လွန်ခဲ့သောတစ်လခွဲလောက်ကအကုန်လုံးပြန်ဆောင်လိုက်ပေါ်ဖရာရဲစခန်းတွေထုံသားတွေထောင်ကျော်နေတဲ့အခါကျတော့ဒီအချုပ်သားဥယျာဉ်နဲ့များတယ်။များတဲ့အခါကျတော့နည်းနည်းစော်လိုက်တာပေါ့။နည်းနည်းတန်းတစ်ခါလေးပြေးလိုက်တယ်။ထုံထဲတော့45ရက်။သူတို့ blacklist 5နှစ်ဝင်လာလို့မရအောင
်။အကျဉ်းထောင်အသီးသီးမှာခိုးမှုတရားမဝင်ခိုးဝင်မှုလူတက်မှုမူရစေဝါမှုလူပုံကုမှုစတဲ့ရာဇဝတ်မှုတွေနဲ့ပြစ်ဒဏ်ကျခံပြီးလူရဲစေတဲ့အခါမှာနေရက်ပြန်ပို့ပေးခဲ့ပြီးမဲ့2020ခုနှစ်မတ်လကစပြီးကိုဗစ်ကပ်ဘေးကာလဖြစ်တာကြောင့်အကန့်အသတ်နဲ့ပါနေရက်ပြန်ပို့နိုင်ပါတယ်။ဒါကလည်းမြန်မာနိုင်ငံဘက်မှာကိုဗစ်စောင့်ကြည့်စင်တာတွေအလုံးလောက်မရှိတာတွေကြောင့်အကန့်အသတ်နဲ့ပဲပြန်ပို့ပေးခဲ့ပါတယ်။အကျဉ်းထောင်အသီးသီးကလူရဲစေသူတွေနဲ့နေရက်ပြန်သူတွေကိုတော့ထိုင်းမြန်မာနယ်စပ်တွေဖြစ်တဲ့မဲဆောက်မြောက်ပြီးရနောင်းကော်တောင်မဲဆိုင်တာချီလိတ်လမ်းတွေကနေပြန်ပို့ခဲ့ရမှာမဲဆောက်မြောက်ရီလမ်းကတော့အများဆုံးပြန်ပို့နေတာဖြစ်ပါတယ်ရှင်